ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်အခြေခံနဲ့ပြည်ထောင်စုတည်ဆောက်ရေးအတွက်ထောက်ပံ့ညီညွတ်ရေးအကြိုညီနိုင်ဆွေးနွေးပွဲတွေတက်ရောက်ဖို့စစ်ကောင်စီကဖိတ်ကြားထားတဲ့အပေါ် NCA အပြည့်အစာချုပ်လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့တွေအနေနဲ့တဖွဲ့ချင်းဆုံးဖြတ်တုံ့ပြန်သွားကြမှာဖြစ်ပါတယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့အများစုကတော့ဆွေးနွေးပွဲတက်ရေးမတက်ရေးဆိုတာကိုအဖွဲ့တွင်ညှိနှိုင်းနေကြဆဲဖြစ်ပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့မဆုမွန်ကပြောပြပေးပါမယ်ခင်ဗျာ။
အကြမ်းဖက်အဖွဲ့ဖြစ်နေကြညာထားတဲ့အဖွဲ့တွေကနေလွဲလို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုအပြည့်ရစာချုပ်လက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့စည်းတွေသာမကမထိုးရသေးတဲ့အဖွဲ့တွေပါထာဝရငြိမ်းချမ်းရေးအကျိုးညှိနှိုင်းဆွေးနွေးပွဲတွေကိုတက်ရောက်ပါလို့စစ်ကောင်စီဘက်ကဖေဖော်ဝါရီလ6ရက်နေ့ကကြညာချက်ထုတ်ဖိတ်ခေါ်ထားပါတယ်ဖေဖော်ဝါရီလ12ရက်နေ့ကြာရောက်မဲ့စင်ရတုအထိမ်းမှန်ပြည်တော်စုနဲ့အခမ်းအနားတက်ရောက်ဖို့ဖိတ်ကြားတဲ့တစ်ချိန်တည်းမှာပဲထာဝရငြိမ်းချမ်းရေးဆွေးနွေးကြဖို့ကိုပါဖိတ်ခေါ်တာဖြစ်ပါတယ်။ဒီဖိတ်ခေါ်ချက်ကြောင့် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်စေဘွဲရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD ကဒီကနေ့အရေးပေါ်အစည်းအဝေးခေါ်ယူပါတယ်။စစ်ကောင်စီဖိတ်ခေါ်တဲ့ထာဝရငြိမ်းချမ်းရေးအကျိုးညှိနှိုင်းဆွေးနွေးပွဲတွေတက်မတက်ဆိုတဲ့ကိစ္စကိုဆွေးနွေးခဲ့ကြတာပါ။စစ်ကောင်စီရဲ့ဖိတ်ကြားချက်ကို PPSD အဖွဲ့အနေနဲ့မဆုံးဖြတ်ပဲအဖွဲ့ဝင်လက်နက်ကိုင်အဖွဲ့တစ်ခုချင်းစီကဆုံးဖြတ်ကြဖို့ဆွေးနွေးဖြစ်ခဲ့တယ်လို့ PPSD ယာယီအလုပ်အဖွဲ့ဝင်ဗိုလ်မှူးကြီးခိုးဦးကက VOA ကိုပြောပါတယ
်။ဒီဖိတ်ပုံဖိတ်နေရတော့ MCA လက်မှတ်ထိုးတော့အဖွဲ့ကြီးများလို့ဖိတ်တာပဲ။ဒါဆိုတော့အဖွဲ့ကြီးတစ်ဖက်ချင်းကိုဖိတ်တဲ့သဘောမျိုးပါဗျာ။အဲ့ဒါနောက်ပြီးတော့ကျွန်တော်တို့ကဒီနေ့အရေးပေါ်ဥဆောင်ကုန်ပြီးဖွဲ့စည်းဒီနေ့ဆိုင်တော့အဲ့ဒါကိုဒီရရှိနေတဲ့မဆုံးဖြတ်ပေါ်နဲ့တစ်ဖက်ချင်းဟိုမိမိရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ပဲလိုက်ကြပါလို့တော့ဆုံးဖြတ်ချက်ချလိုက်တာအဲ့ဒါအဲ့ဒီလိုပဲတစ်ဖက်ချင်းကလူသွားမလားမသွားလားကြောက်ကိုဆုံးဖြတ်ပါက
ပေါ်မျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့နာယကလည်းဖြစ်တဲ့ဗိုလ်မှူးကြီးခွန်ဦးကကတော့သူတို့အဖွဲ့အနေနဲ့သွားတင်တယ်လို့အကြံပြုထားကြောင်းအခုလိုပြောပါတယ
် PNLO ကတော့ကျွန်တော်တော့ဟိုသူကခွန်သူဝင်တော့ပြောတာလည်းဆရာကပြင်ပါတယ်ဆိုပြီးတော့ကျွန်တော်ပြည်နယ်လိုကတော့ဘူဘူကဒီတောင်ကြီးပတ်ဝန်းကျင်မှာဆိုတော့တကယ်ဆုံးပြတာကျွန်တော်မသိသေးဘူးလ
ားစစ်ကောင်စီရဲ့စေရင်တုပြည်တော်စုနဲ့အခမ်းအနားနဲ့ထာဝရငြိမ်းချမ်းရေးအကျိုးဆွေးနွေးပွဲကိုတက်မတက်ဆိုတာမဆုံးဖြတ်ရသေးပါဘူးလို့ MCA လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူခန်းဆန်ကပြောပါတယ
်ဟုတ်ကဲ့ကျွန်တော်စာဖြတ်တာတော့တွေ့တယ်ခင်ဗျာဒါပေမဲ့ကျွန်တော်တောင်းတာတော့ကျွန်တော်တော့ဒီရှင်းပြတာမရှိသေးဘူး
မွန်ပြည်သက်ပါတီ NMSD ကတော့ဆွေးနွေးနေသေးပါပဲလို့အဖွဲ့ရဲ့ဒုက္ခနိုင်အောင်မငေးကပြောပါတယ
်ဒီလိုကြီးကိစ္စနဲ့ပတ်သက်ပြီးတော့အခုကျွန်တော်တို့စီးစီးမှာဆွေးနွေးနေတော့မကြဘူးစီးပြီးဆိုင်နေတော့မှဖြစ်တယ်နော်ဒါကြောင့်ဖွဲ့စည်းတဲ့ရဲ့တန်တူးချက်တွေစောင့်ခံနေရင်းနဲ့အခုတစ်ဖက်နဲ့တစ်ဖက်ချက်ချင်းမူညီအောင်ပေါ့နော်ကျန်တာဆွေးနွေးနေကြတာပေါ့နော
်ကရင်လက်နက်ကိုင်ဖွဲ့ KNU ကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူးUWSA ဝါအဖွဲ့ပြောခွင့်ရသူကတော့ဌာနချုပ်ကသဘောထားထုတ်ပြန်တာမရှိသေးကြောင်းပြောပါတယ်။ရခိုင်မျိုးသားအဖွဲ့ချုပ် ULAA ရဲ့ပြောရေးဆိုခွင့်ရှိသူခိုင်ဒုခကသူတို့မဟာမိတ်တွေကြားမှာဆွေးနွေးတာမရှိသေးတဲ့အတွက်မှတ်ချက်မပေးနိုင်သေးကြောင်းပြောပါတယ
်။ဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စီကိုတရားဝင်ဟိုဆက်တွေ့လာတာတော့မရှိသေးဘူးဗျ။ဟိုနောက်တစ်ချက်ကတော့ဒီကျွန်တော်တို့ရဲ့ဒီမြောက်ပိုင်းမဟာမိတ်ညီနောင်အဖွဲ့အစည်းတွေကြားထဲမှာလည်းပဲဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့တိုင်ပင်ဆွေးနွေးတာမလုပ်ရသေးဘူး။ဟိုဒါကြောင့်မို့လို့ဟိုလိုလိုဆင်မှာတော့ဘာမှမှတ်ရှိပေးစရာမရှိသေးဘူးပြ
။စစ်ကောင်စီတပ်တွေနဲ့အေအေတပ်ဖွဲ့တို့ကြားအခုရပိုင်းတွေမှာရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ်။ NCA ကိုလက်မှတ်ရေးထိုးမထားတဲ့ KIA ကချင်လူမျိုးရေးတပ်နဲ့ PSLF တအောင်ပလောင်အဖွဲ့တွေရဲ့သဘောထားကိုတိနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူး။ PSLF TNLA ရဲ့အထွေထွေအတွေ့အမှုဗိုလ်မှူးချုပ်တာဖုံးကျော်ကတော့ညီနောင်မဟာမိတ်သုံးဘွဲ့ဖြစ်တဲ့ရခိုင်တပ်မတော် AA တောင်တပ်မတော် TLN နဲ့ကိုးကန့်တပ်မတော် MMDA တို့တက်ရောက်မှာမဟုတ်ကြောင်းရွှေဖီမြေသတင်းဌာနကိုပြောကြားထားတာကိုသတင်းမှာကိုးကားဖော်ပြပါရတယ်။2021ခုနှစ်အောက်တိုဘာလတုန်းကနေပြည်တော်မှာကျင်းပခဲ့တဲ့ NCA လက်မှတ်ထိုးမှု6နှစ်ပြည့်အခမ်းအနားတုန်းကတော့ NCA လက်မှတ်ထိုးဆက်ဘွဲ့အနက်ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA ကရင်ငြိမ်းချမ်းရေးကောင်စီ KUN KNLAPC မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရခိုင်ပြည်လူမျိုးရေးပါတီ ALP ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့တက်ရောက်ခဲ့ပြီးမွန်ပြည်သက်ပါတီ NMSP ပအိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ် PLN တို့နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ကတော့အွန်လိုင်းကနေတက်ရောက်ခဲ့ပါတယ် မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့20ရှိပါတယ်စစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်မှာတော့ဒေသအနှံ့မှာပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တွေဖွဲ့စည်းပြီးစစ်ကောင်စီတပ်ကိုခုခံတိုက်ခိုက်နေကြတာပါစစ်ကောင်စီဘက်က PDF အဖွဲ့တွေကိုတော့အကြမ်းဖက်အဖွဲ့တွေအဖြစ်နဲ့ကြေညာထားပါတယ်ရှင်